မြန်မာနိုင်ငံတော်ဖြစ်ခဲ့တဲ့20နှစ်အတွင်းတက်ခွဲနမူနာပေါင်း 39,489 ခုကိုစစ်ဆေးခဲ့တာမှာရောဂါပိုးသွေးသူ 3,399 ယောက်ရှိပြီးတော့သေဆုံးသူက102ယောက်ရှိတယ်လို့စစ်ကောင်စီကြမ်းမာရေးဌာနကညရှင်းနိုင်မှသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာပိုးကူးသူစုစုပေါင်းက 39,900 ကျော်နဲ့သေဆုံးသူစုစုပေါင်းက 1,000 ခွဲကျော်ရှိတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ကြမ်းမာရေးပညာရှင်တွေနဲ့ပရဟိတအကူအညီပေးနေသူတွေကတော့အမှန်တကယ်ကူးစက်သေဆုံးလုံးဟာတရားဝင်ထုတ်ပြန်ထားတဲ့ပိုးများနိုင်တယ်လို့ခန့်မှန်းပါတယ်။ကိုဗစ်ရောဂါတက်ပြလိုက်တဲ့ယုံကြုံနေရတဲ့မြန်မာနိုင်ငံမှာရောဂါကုသရေးပိုင်းရာအခက်အခဲတွေကြုံနေကြသလိုစားဝတ်နေရေးအခက်အခဲဖြစ်နေသူတွေလည်းအတော်များလာပါတယ်။ကိုဗစ်ကရောဂါထိန်းချုပ်နိုင်ဖို့အစည်းအကမ်းကန့်သတ်ချက်တွေထုတ်ပြန်ထားတဲ့အတူအလုပ်ကိုင်တချို့ရပ်နားထားတဲ့အတွက်ဝင်ငွေထိခိုက်စားဝတ်နေရေးမပြေလည်သူတွေလည်းပိုပြီးတော့များလာနေပါတယ်။